ဆူဒန်နိုင်ငံရဲ့အာဏာရဗိုလ်ချုပ်ကြီးတဲ့ဒီမိုကရေစီရေလှောက်ရှားမှုအဓိကအုပ်စုအကြမှာရွက်ကောက်ပွဲတွေကျင်းပဖို့မူပေါင်းသဘောတူညီချက်တရက်ကိုလက်မှတ်ရေးထိုးလိုက်ကြပါတယ်။ဒါပေမဲ့တချို့သဘုံအုပ်စုတွေနဲ့ပြည်ပြင်းပြောင်းလဲသမားတွေအပါအဝင်အရေးပါတဲ့အတိုက်ခံတွေကတော့တပိတ်မောက်လိုက်ကြပါတယ်။သဘောတူညီချက်အရဖက်ကဥဆောင်တဲ့အကူအပြောင်းအစိုးရတရက်ကိုဖွဲ့စည်းပြီးရွက်ကောက်ပွဲတွေကိုကျင်းပဖို့ဖြစ်ပါတယ်။2022ခုနှစ်မှာစစ်တပ်ကအာဏာသိမ်းပြီးနောက်ဆူဒန်နိုင်ငံရဲ့ဒီမိုကရေစီအကူအပြောင်းရပ်ဆိုင်းသွားခဲ့ရာကလမ်းကြောင်းပြန်ပေါ်လာတာဖြစ်ပါတယ်။မူပေါင်းကိုလွတ်လပ်ခွင့်နဲ့အပြောင်းလဲကြေညာရေးအင်အားစု FDFC နဲ့စစ်တပ်ဘက်ကဗိုလ်ချုပ်ကြီးနှစ်ဦးဖြစ်ကြတဲ့ Abdel Fattah Burhan နဲ့ Mohamed Hamdan Dagalo တို့ကလက်မှတ်ရေးထိုးခဲ့ကြတာပါ။တပုန်ဟောင်းနေတဲ့ခုခံရေးကော်မတီများလို့တည်ကြတဲ့အောက်ခြေဒီမိုကရေစီရေးလှုပ်ရှားမှုကွန်ရက်အပါအဝင်ဆူဒန်နိုင်ငံရဲ့တောချက်ကြတဲ့နိုင်ငံရေးအင်အားစုတွေကတော့အဲ့ဒီမူပေါင်းကိုပယ်ချလိုက်ကြပါတယ်။သဘောတူညီချက်ဟာစစ်စတေမလာရုံးကဆူဒန်ရှေ့နေများအသင်းကအဆိုပြုခဲ့တဲ့အကူအပြောင်းဆိုင်ရာဖွဲ့စည်းပုံမူကြမ်းပေါ်မှာအခြေခံထားတာဖြစ်ပါတယ်။သဘောတူညီချက်မှာအကူအပြောင်းဆိုင်ရာတရားမျှတမှုနဲ့စစ်တပ်ပြုပြင်ပြောင်းလဲရေးတွေမပါဝင်ပါဘူး။ဒီအကြောင်းအရာတွေဟာနောက်မှဆွေးနွေးပြီးသဘောတူညီမှုရယူရမယ့်အကြောင်းအရာအဖြစ်ပဲသတ်မှတ်ထားပါတယ်။လက်ရှိသဘောတူညီချက်မှာတော့အသစ်ခန့်ထားမဲ့ဝန်ကြီးချုပ်အောက်ကလုံခြုံရေးနဲ့ကာကွယ်ရေးကောင်စီမှစစ်တပ်ကပါဝင်မှာဖြစ်ပါတယ်။တင်းလာနေကလက်မှတ်ထိုးပွဲကိုကုလသမဂ္ဂရဲ့ဆူဒန်နိုင်ငံဆိုင်ရာအထူးကိုယ်စားလှယ် Focal Pathes လဲတက်ရောက်ခဲ့ပြီးဒီသဘောတူညီချက်ဟာဆူဒန်ပိုင်းဆူဒန်ကပဲဥဆောင်တဲ့သဘောတူညီချက်ဖြစ်တယ်လို့ပြောပါရခင်ဗျာ။